January 30ရက်နေ့မှာပုံနာကျွန်းမြို့နယ်တရက်ချူရွာနာကကြောက်ထဲမှာကြာနေတဲ့ကားထဲမှာမြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုးဘိုးမင်းတိုက်ကိုတံရရီနဲ့တေဆုံနေတာတွေ့ရပါတယ်။သူဟာရခိုင်ပြည်နယ်ရဲ့မြောက်ဦးမြို့မှာစူပူစန္ဒပြမှုတွေကိုပြစ်ခတ်နှိမ်နှင်းခဲ့ပြီးတဲ့နောက်စစ်တွေမြို့နယ်ကိုပြောင်းရွှေ့တာဝန်ချထားခံရသူဖြစ်ပြီးစစ်တွေကိုအသွာလမ်းမှာအခုလိုတေဆုံခဲ့တာဖြစ်တဲ့အကြောင်းဆက်သွယ်ဆောင်ရမ်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့မှာဇန်နဝါရီလ16ရက်နေ့ကရခိုင်ပြည်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းခဲ့တဲ့233မြို့မြောက်အထိမ်းအမှတ်အခမ်းအနားကိုအာဏာပိုင်တွေကပိတ်ပင်ခဲ့ရတာကဆက်လို့ပဋိပက္ခတွေဖြစ်ပွားခဲ့ပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါဒီဖြစ်စဉ်ဖြစ်ပြီးနောက်ပိုင်းမှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဦးပိုပိုမင်းတိုက်ဟာစစ်တွေမျိုးကရခိုင်ပြည်နယ်ရုံးကိုလက်ထောက်ညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်ရန်ပြောင်းရွှေ့ခံထားရပါတယ်ဇန်နဝါရီလ30ရက်နေ့မှာတော့သူဟာမြောက်ဦးမြို့ကနေကားနဲ့အလာပုံနှကြုံမြို့နယ်တဲကတရက်ချူရွာနီးပါသူစီးလာတဲ့ကားကလမ်းဘေးကိုထိုးကျနေပြီးဒဏ်ရာတွေနဲ့တေဆုံးခဲ့တာဖြစ်တယ်ဆိုပြီးစစ်တွေမြို့မှာရှိနေတဲ့ရခိုင်မျိုးသားပါတီကဥခိုင်မိုးကပြောပြပါတယ
်။ဆုံးတယ်လို့ပြောတယ်ဒီဓာတ်ထုတ်မှုဖြစ်တယ်လို့ပြောတယ်ခင်ဗျာ။မြောက်ဦးမြို့နယ်အုပ်ချုပ်ရေးကအဟောင်းပေါ့ဟိုဥပ္ပုံမင်းတွေအပြည့်ကြည့်မှလည်းခင်ဗျာဟုတ်တယ်ဆုံးတာကတော့သိကြတယ်ခင်ဗျာဒီဓာတ်ဒဏ်ရာနဲ့ဆုံးနေတယ်ဒါပေမဲ့ဘသူလက်ဆက်လဲဘသူပုံစံမျိုးတော့မသိဘူးဒီကားပေါ်မှာဓာတ်ထုံးဖြစ်တယ်လို့တော့ကြားတယ်ဒီကားဦးကားကြီးကားကဟိုလမ်းဘေးကိုထိုးရတော့တယ်ပေါ့နော်ဒီဓာတ်ဒဏ်ရာဆုံးဖြစ်တယ်လို့ပြောတယ်ညောင်ဦးကနေဒီစစ်တွေကိုပြန်လာညောင်ဦးကနေကျွန်တော်ဓာတ်ထဲမှာပုံတော်ကျောင်းတို့စောက်တော်လို့ရှိတယ်စောက်တော်ကြော်ပြီးပုံတော်ကျောင်းရောက်မယ်ပုံတော်ကျောင်းပြီးမှဒီကျွန်တော်ဒီပါလေဒီခုနဖြစ်တဲ့တရက်ကို
မြောက်ဦးအုပ်ချုပ်ရေးမှူးဟောင်းတေဆုံးခဲ့မှုနဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ပုံနှကြုံရဲစခန်းကတော့တေဆုံးမှုကိုအတည်ပြုပါရယ်။မြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်ပြည်နယ်လွှတ်တော်ကဇန်နဝါရီလ29ရက်နေ့မှာဖွဲ့စည်းခဲ့ပြီးတလအတွင်းစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့သတင်းတွေထွက်ပေါ်ပြီးမှတော့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအခုလိုတေဆုံးခဲ့တာဖြစ်ပါရယ်ရှင်။